ကျွန်တော်တို့ကစကိုင်းတိုင်းကံဘလူမျိုးနဲ့ကိုးတောင်ဘူးတိုက်နယ်အတွင်းမှာတင်းရှောင်နေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကိုနေရပြန်ဖို့မြန်မာစစ်တပ်ကညွှန်ကြားခဲ့ပြီးယာယီခိုးလုံနေတဲ့တဲတုံးလုံးကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့မနက်ကလည်းမြန်မာစစ်တပ်ကကိုးတောင်ဘူးတိုက်နယ်တွေကကြေးရွာအုပ်စုကိုလက်နက်ကြီးတွေနဲ့ပစ်ခတ်ဝင်ရောက်လာတဲ့အတွက်ဒေသခံတ လို့ရှိရင်ဖမ်းဆီးတပ်ဖြတ်တာခံရမယ်ဆိုပြီးတော့စစ်တပ်ကချင်းချောက်ခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်။ကိုထောက်ပုံကြီးရွာမှာမြန်မာစစ်တပ်တွေစခန်းချထားတာကြောင့်တိုက်နယ်တွင်ကြီးရွာတွေကစစ်ဆောင်တွေရွာထဲကိုပြန်မဝင်ရဲပဲနဲ့တောထဲမှာနေနေကြတာ6လထက်မနည်းကြာနေပြီလို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲရွာသားတွေခိုးအောင်နေထိုင်တဲ့ယာယီတဲသုံးလုံးမိရှုခံခဲ့ရတဲ့အကြောင်းလေးရောက်အုပ်စုဒေသခံတူကဗီဒီယိုကိုပြောပါတယ
်။လွန်ခဲ့တဲ့3ရက်လောက်ကထုတ်သွားတယ်ကြာတဲသုံးတဲရှုသွားတယ်ကြာတော်ရဲမှနေတဲ့လူတွေကခုကကျွန်တော်တို့တော်ရဲမှမနေဘူးရွာထဲကိုပြန်ဝင်ဖို့တော်ရဲမှနေရင်သူကဒါကျွန်တော်တို့သူတို့ကိုမထောက်ခံတဲ့အတွက်တတ်မယ်ချက်မယ်ဆိုတဲ့စကားမျိုးကြီးဖြစ်တော့တယ
်စစ်ကောင်တဲတွေမှာတဲသလုံးကိုလူ30 40ဝန်းကျင်လောက်စုပေါင်းနေထိုင်နေရတာလို့ဒေသခံတွေကဆိုပါတယ်ကိုထောက်ပုံတိုက်နယ်အတွင်းကြေးရွာစုပေါင်း22ရွာရှိတဲ့ထဲစစ်တပ်ကနေမင်းရှင်းလင်းရေးမလုပ်တဲ့ရွာ၄ရွာပဲကျန်ပြီးတော့ကျန်၁၈ရွာကနေမင်းရှင်းလင်းတာနေမင်းရှုတာတွေခံရတာကြောင့်ရွာလုံးကျွတ်နီးပါးတောတောင်ထဲမှာထွက်ပြေးတင်းရှောင်နေကြရတာပါစစ်ကောင်စီဘက်ကတော့ရဲသားနေအိမ်တွေကိုမိရှုဖျက်ဆီးတာမလုပ်ဘူးဆိုပြီးတော့ညင်းထားပါတယ်အခုစစ်တပ်ကရွာထဲပြန်ဝင်ခိုင်းနေပေမဲ့ရွာထဲမှာနေဖို့အိမ်ရှိတော့တာနဲ့စားတောက်ရေးအခက်အခဲတွေရှိတဲ့ပြင်စစ်ကြောင်းတွေထိုးတာဖမ်းတာဆီးတာတွေဖြစ်လာပါဆိုတာကြောင့်ရွာတွေကိုပြန်မဝင်ရဲဘူးလို့ဒေသခံတွေကပြောပါတယ်
ဒီကကျွန်တော်တို့ဒီအနောက်ဖက်ခြံလေးရွာအုပ်စုမှာတော့ဒီကနာရဲ့နော်ကုန်းရဲ့တော့နာသာသာကြံပြီးကျွန်တော်တို့ဒီရှော်ပြီးကုန်းနဲ့နော်ကုန်းကတော့မရှိတဲ့လောက်ပဲကမရှိတဲ့လောက်ဆိုတော့ကျွန်တော်တို့ကတော့ဒါရှေ့ဆက်ပြီးတော့မှသိမ်းချောင်ရင်နဲ့ကျွန်တော်တို့ကဒါဆက်ပြီးတော့တော်လန်သွားမှာမဝင်လည်းမဝင်ဒီတပ်ကံကြီးကတော့ကျွန်တော်တို့ကတော့ဒါတွေကတော့သူတို့ဘုဝင်ခိုင်းလဲယုံကြည်လို့မရဘူးကျွန်တော်တို့ဒီကချမ်းမြမှာတော့ပြောနေတာပဲယုံကြည်လို့မရဘူးလုံးဝဝင်လို့မရဘူးရှေ့ဆက်ပြီးတော့ကျွန်တော်တို့ကမလွတ်လွတ်တက်စီတောင်လက်သိမ်းချောင်ရမှာ
အောက်တိုဘာ10ရက်နေ့ကလည်း9000ဘုံရွာမှာစစ်ခန်းချထားတဲ့မြန်မာစစ်တပ်က9000ဘုံအနောက်ဖက်ချမ်း4ရွာအုပ်စုကိုအင်အား60ဝန်းကျင်လောက်နဲ့ရောက်လာပြီးတော့ပစ်ခတ်တဲ့အတွက်ဒေသခံတွေထွက်ပြေးခဲ့ရတယ်လို့စစ်ပေးရှောင်တွေကပြောပါတယ်။ကျေးရွာတွင်းကကြံနေသေးတဲ့နေအိမ်တချို့ဖျက်ဆီးခံခဲ့ရတယ်လို့ဒေသခံ2ဦးကိုလည်းဖမ်းဆီးသွားတယ်လို့မျက်မြင်သက်သက်တူကပြောပါတယ
်။ဆရာမကျွန်တော်တို့ဖိတာဒီနေ့မနေ့ဆိုရင်လည်းကျွန်တော်တို့ဒီမနေ့ရတနေ့ရတော့ကျွန်တော်တို့တက်ကျွန်တော်တို့ရွာမှာအဝေးရနေပြည်ပြည်မှာလက်နဲ့ကြည့်နေပြည်ဝင်ဝင်ပြီးတော့မှကျွန်တော်တို့ရှိသမျှအိမ်ကြီးရိုက်ခွင့်ဒီစီးပြည်စီအကုန်ဆန်းအင်းလေးတွေတော့ပါသွားတာအခုဆက်ပြီးတော့မှကျွန်တော်တို့ဒီကနေ့မှထပ်ပြီးတော့မှကျွန်တော်တို့အခုရှော်ပြီးကုန်းရယ်ဒီကနာရယ်နှောကုန်းရယ်ချက်ကုန်းရယ်အခုချက်ကုန်းပါဗျမနက်ကတော့ကျွန်တော်တို့ပြည်ဝင်ဝင်ပေါ်တယ်လေးရတယ်ဒီမရောက်တော့မိသွားတယ်မရောက်မရောက်နော်ကုံကတရားနဲ့ချက်ကုံကတရား
ကမ်းဘလူမြို့နယ်ကိုးထောင်ပိုးတိုက်နယ်အတွင်းကကြီးရွာတွေစစ်ပေးရှောင်နေရတာနှစ်ဝက်ကျော်ကြာလာနေပြီဖြစ်ပြီးတော့နေထိုင်ရေးစားသောက်ရိက္ခာနဲ့စေဝါလူဝတ်မှုတွေလည်းရှိနေပါတယ်။စကိုင်းတိုင်းအတွက်မှာအုံရင်ဆွန့်ခွာထွက်ပြေးနေရတဲ့စစ်ရှောင်ရေးအတွက်တွေကလည်းပိုတိုးလာနေပါတယ်။ဒေသခံနေအိမ်တွေပျက်စီးဆုံးရှုံးတာထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့တရားအတည်ပြုချက်မရသေးသလိုစစ်ကောင်စီဘက်ကတရားဝင်ထုတ်ပြန်တာလည်းမရှိသေးပါဘူး။ပြည်သူ့ကော်မတီ PDF တွေဟာကြီးရွာတွေကိုချိဆိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေရဆိုပြီးတော့မြန်မာစစ်တပ်ဘက်ကတော့ဆွဆွဲထားပါတယ်။ဒီအကြောင်းပြချက်နဲ့နေမျိုးရှင်းလင်းရေးထိုးစစ်နဲ့လေကြောင်းတိုက်ခိုက်မှုတွေကိုဇက်တိုက်တိုးပြီးတော့လှုပ်လာနေတာကြောင့်လဲစစ်ပေးရှောင်တွေလက်နဲ့ချီပြီးတော့နေရာဆွန့်ခွာထွက်ပြေးနေကြရပါတယ်ခင်ဗျာ
။စကိုင်းနိုင်ကပလူနဲ့ကိုဘူးကိုတောင်ဘိုးကစစ်ရှောင်စခန်းတွေမီးရှို့ခံရတဲ့တရင်ကိုသားညုံပြပြပေးခဲ့ရပါ။